မြန်မာနိုင်ငံမှာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တခြားရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုစစ်တပ်ကနေမြန်မာနိုင်ငံတော်ဝန်မှာဆက်ပြီးတော့လှုပ်ဆောင်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကကုလသမဂ္ဂမှာအောက်တိုဘာလ27ရက်နေ့တောက်ကြနေ့ကပြောကြားခဲ့ပါတယ် ICJ နိုင်ငံတကာတရားရုံးရဲ့နှစ်ပတ်လည်အစည်းအဝေးခန်းစားနဲ့ပတ်သက်လို့မနေ့တော့ကကုလသမဂ္ဂအထွေထွေညီလာခံမျက်နှာစုံညီအစည်းအဝေးတွင်သုံးသပ်ဆွေးနွေးမှုတွေလုပ်ခဲ့ချိန်မှာမြန်မာအတမတ်ကြီးဦးကျော်မိုးထွန်းကအဲ့ဒီလိုပြောသွားတာပါမြန်မာနိုင်ငံနဲ့ပတ်သက်လို့ ICJ တရားရုံးရဲ့ဆောင်ရွက်ချက်တွေကိုကြိုဆိုကြောင်းနဲ့ ICJ နဲ့အပြည့်အဝဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်ကြောင်းတာမတ fellowship program, particularly for the developing countries. We highly anticipate that.
ထူးသဖြင့်ခွင့်ပြုစေနိုင်ငံတွေအတွက်တရားရေးဆိုင်ရာပညာသင်ကြားမှုအစီအစဉ်တွေလုပ်သွားဖို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပါရစေမြန်မာနိုင်ငံမှာဆက်အနာရှင်စနစ်စိတ်သုံးပြီးတော့တရားမဝင်အာဏာသိမ်းမှုကိုအောင်းအောင်းမြင်မြင်တွန်းလှန်ဖယ်ရှားနိုင်တဲ့အချိန်ကြရင်မြန်မာနိုင်ငံကလူငယ်တွေနဲ့ဒီအစီအစဉ်မှာပါဝင်ဖို့အထူးမျှော်လင့်ပါတယ်ဆိုပြီးတော့အသံမှတ်ကြီးဦးကျော်မိ ိုထောက်ပြပြီးတော့ပြောဆိုသွားပါတယ်ဒီလ23ရက်နေ့ကကချင်ပြည်နယ်ဖားကန့်ဒေသအနံ့ပါမှာဂီတဖျော်ဖြေပွဲတစ်ခုလုပ်တဲ့အချိန်မှာမြမစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူ100လောက်သေဆုံးခဲ့တဲ့အကြောင်းကိုလည်းသတ်မှတ်ကြီးကပြောပါတယ်အလားတူပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းတပည့်ရင်းလက်ရက်ကုန်းချေးရွာစာတင်ကျောင်းကိုလေကြောင်းကနေတိုက်ခိုက်တာကြောင့်ကလေးငယ်9ဦးအပါအဝင်13ဦးအသက်ဆုံးခဲ့ရတယ်လို့လည်းပြောပါတယ်ဒီလိုဖြစ်ရတဲ့မှာထိခိုက်ဒဏ်ရာရခဲ့သူတွေအတွက်အရေးပေါ်အကူအညီတွေအမြန်ဆုံးလိုအပ်နေတယ်လို့လည်းနိုင်ငံတကာအတိုင်းအဝိုင်းကိုတာမတ်ကြီးကပြောသွားပါတယ်။မြမစစ်တပ်ဟာ2016ခုနှစ်နဲ့2019ခုနှစ်တွေတုန်းကရခိုင်ပြည်နယ်မှာနေမြေရှင်းလင်းရေးစစ်ဆင်မှုတွေလုပ်ခဲ့တဲ့အခါမှာရိုဟင်ညာတွေပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုပြီးဂမ်ဘီယာနိုင်ငံကနေတရားစွဲဆိုထားတဲ့အမှုကို ICJ တရားရုံးကဆက်လက်စစ်ဆေးကြားနာဖို့ဆုံးဖြတ်သွားချိန်မှာနောက်ထပ်ဒီလိုကျူးလွန်မှုတွေကိုနိုင်ငံတဝန်းဆက်ပြီးတော့လှုပ်ဆောင်နေတယ်ဆိုပြီးမြမအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးကပြောကြားသွားတာဖြစ်ပါတယ်ရှင်။